စီးရီးယားနိုင်ငံကပြန်လာတာမကြသေးတဲ့လူနှစ်ဦးအပါအဝင်လူပေါင်းအလုံး18ဦးကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်မြို့တော်ကွာလာလမ်ပါမှာစံပတ်တိုက်ခိုက်မှုစီစဉ်မှုနဲ့ဆက်ဆက်ပြီးသူတို့ကိုတနည်းနည်းနဲ့မှဖမ်းဆီးခဲ့တယ်လို့ရဲလုံဂျုံကြီးအကြီးကဲခလစ်အဘူဘေကာကသူ့ရဲ့ Twitter စာမျက်နှာမှာဒီကနေ့တင်းလာနေမှာရေးသားထားပါတယ်အပြည့်အစုံကိုတော့ဖော်ပြမထားပေမဲ့တရားဝင်ကြေညာချက်ကိုတော့မကြခင်မှာထုတ်ပြန်မှုရှိနေပါတယ်။မလေးစားပြည်ထောင်စုဝန်ကြီးဌာနကဆွဲချက်မတင်မဲ့ကာလကြာရှည်ထိန်းသိမ်းထားနိုင်မှုနဲ့အကြမ်းဖက်တိုက်ခိုက်မှုကိုအားပေးရလို့တန်မြတ်ရှိသူတွေရဲ့နိုင်ငံကူးလက်မှတ်တွေကိုသိမ်းယူခွင့်စတဲ့အကြမ်းဖက်တိုက်ခိုက်မှုစံချီဥပဒေနှစ်ရပ်ကိုပြီးခဲ့တဲ့အပတ်ကပြဋ္ဌာန်းခဲ့ပြီးတဲ့နောက်အခုလိုဖမ်းဆီးထိန်းသိမ်းခဲ့တာပါ။ဒါပေမဲ့ဒီဥပဒေတွေက2012ခုနှစ်ကရက်စခဲ့တဲ့အငင်းပွားစရာဥပဒေတွေကိုပြန်ပြီးအသက်သွင်းတာဖြစ်ပြီးဒါဟာနိုင်ငံသားတွေရဲ့လွတ်လပ်ခွင့်ကိုပိတ်ပင်ထားစီရမှာအသုံးပြုနိုင်တယ်လို့လေးလာသုံးသက်သူတွေကတော့ပြောဆိုပါရခင်ဗျာ။